Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်မေလ23ရက်တောက်ကြနေမနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနနာချက်ပါရှင်
။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ထက်နိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စစ်ပစ်မှုကြောင့်နိုင်ငံကြီးဝန်ကြီးကပြောလိုက်ပါတယ်။ကျောက်နိုင်ငံရှင်ချမ်းပြည်နယ်မှာဖြစ်ပွားခဲ့တဲ့ဘုံပေါက်ကွဲမှုကြောင့်အနည်းဆုံးလူ32ဦးသေဆုံးသွားခဲ့ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီကအမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းမှတ်တမ်းတွေစုဆောင်းနေတဲ့အစီအစဉ်အဆုံးသတ်စင်မဲ့အဆိုကိုအောက်လွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့ကုသညုံနဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ထိုင်းစစ်တပ်ရဲ့လှုပ်ရက်နဲ့ပတ်သက်ပြီးဘယ်လိုဝေဖန်သုံးသပ်ခဲ့ကြပါသလဲ
Thailand is extremely polarized. The military is not neutral. I mean it does favor the monarchy and this now could
အခုလိုပြောကြားချက်တွေနဲ့ဒူနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုလည်းကြားရဖို့ရှိပါတယ်။ဒီအကြောင်းအပြင်ပြန်ပေးဆွဲခံခဲ့ရတဲ့နိုင်ဂျီးရီးယားကျောင်းသူတွေလွတ်မြောက်ရေး American စစ်မှုထမ်းအယောက်80ဆစ်လွတ်လိုက်တာနဲ့ပတ်သက်တဲ့ American လွှတ်တော်ကြားနာပွဲနဲ့မြန်မာသတင်းဆောင်မမှာတော့စစ်ရဲသားတွေကိုကူညီမဲ့မြန်မာသမ္မတရဲ့အစီအစဉ်ပေါ်ဘယ်လိုဝေဖန်ကြကြသလဲဆိုတာတွေကိုလည်းအခုမနက်မှကြားရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုသားညုံကကြေညာပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စစ်ပြက်မိကြောင်းနိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပြီးအခုလိုအာဏာသိမ်းဖို့ခံလုံတဲ့အကြောင်းပြချက်မရှိဘူးလို့ဆိုပါတယ်။ဝိုင်းရင်ထိုင်းနိုင်ငံရေးသမားတွေကိုစစ်တပ်ကဖမ်းဆီးထိန်းသိမ်းထားလိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်တဲ့အပေါ်မှာစိုးရိမ်ပူပန်မိကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအကြာသပတင်းတွေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အဲ့ဒီလူတွေကိုချက်ချင်းပြန်လွတ်ပေးပြီးဒီမိုကရေစီစနစ်ကိုပြန်အသက်သွင်းဖို့လည်းသူကတောင်းဆိုလိုက်ပါတယ်။စစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့အတွက်ထိုင်းစစ်တပ်နဲ့အမေရိကန်အစိုးရရဲ့ဆက်ဆံရေးကိုစိုးကျိုးတွေတက်ရောက်စေလိမ့်မယ်လို့လည်းဝန်ကြီးကယ်ရီကကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာစီအိုချုပ်ရေးထုတ်ပြန်ပြီးနေရက်အကြာမှာစစ်တပ်ကအာဏာသိမ်းလိုက်ကြောင်းထိုင်းကာကွယ်ရေးဦးစီးချုပ်ပရာယုတ်ချန်အိုချာကရုပ်မြင့်တန်ကြားကတစဉ်မနေ့ကကြေညာပြီးနိုင်ပိုင်းအကြာမှာပဲဝန်ကြီးကယ်ရီကဝါရှင်တန်ဒီစီမြို့မှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုယာယီရပ်ဆန့်လိုက်တာဟာအခြေအနေတွေပြန်လည်တည်ငြိမ်လာအောင်လှုပ်ဆောင်ဖို့အတွက်ဖြစ်တယ်လို့ထိုင်းကာကွယ်ရေးဦးစီးချုပ်ကပြောပါတယ်။ဒါ့အပြင်ထိုင်းနိုင်ငံရဲ့ယာယီဝန်ကြီးချုပ်နဲ့အစိုးရအဖွဲ့အနေနဲ့လည်းစစ်တပ်မှလာတဲ့ရင်ပို့ချဖို့ကာကွယ်ရေးဦးစီးချုပ်ပရာယုတ်ချန်အိုချာကအမိန့်ထုတ်ပြန်ထားပါတယ်။
တရုတ်နိုင်ငံအနောက်ချမ်းစင်ကြမ်းပြည်နယ်မှာဘုံခွဲတိုက်ခိုက်မှုကြောင့်လူ32ဦးထက်မနည်းသေဆုံးခဲ့ရပါတယ်။စင်ကြမ်းပြည်နယ်အတွင်းလူမျိုးစုကွဲတွေနေထိုင်နေရှိတဲ့ဒီမြို့တော်တွင်စီကားရာဇီးတစ်ခုမှာခုလိုတိုက်ခိုက်မှုဖြစ်တာပါ။စပုတ်ကားနှစ်စီးဟာရီမန်ပန်းချန်နာကဥရန်ရွှီမြို့တွင်လူအုပ်ကိုဝင်ရောက်ထိုးတိုက်ခဲ့တာဖြစ်ပြီးတော့လူ90ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အစိုးရပိုင်းရှင်းလင်းသတင်းမှာဖော်ပြပါရတယ်။အဲဒီနောက်ဒီကားပေါ်ကနေပြီးတော့ပောက်ကွဲပစ္စည်းတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးတော့အဲဒီမှာကြီးမားတဲ့ပောက်ကွဲသံတွေကြားလိုက်ရတယ်လို့မျက်မြင်တွေကပြောပါရတယ်။ရင်တစင်းလဲပေါက်ကွဲသွားတယ်လို့ရှင်မသတင်းမှာဖော်ပြပါရတယ်။ဒါပေမဲ့ဒုတိယကားကတော့ဘာဖြစ်သွားတယ်လဲဆိုတာမသိရသေးပါဘူး။ဒီတက်ခိုက်မှုဘယ်သူလုပ်တယ်လဲဆိုတာကိုလည်းကြီးညာပြောဆိုချက်တွေမရှိသေးပါဘူး။လူမှုကွန်ရက်တွေမှာတင်ထားတဲ့ဓာတ်ပုံတွေမှာတော့အခင်းဖြစ်တဲ့နေရာကနေပြီးတော့မိကိုလုံးနေတဲ့မိတောက်တွေကိုတွေ့ရပါရတယ်။ထိခိုက်ဒဏ်ရာရသူအချို့ကဲထုတ်နေတာတွေ့ရပြီးတော့တချို့ကလည်းလမ်းပေါ်မှာလဲနေပါရတယ်။အခြေအနေတွေကတော့ပြန်လဲတည်ငြိမ်စပြုနေပါပြီလို့အနီးနားမှာရှိတဲ့ဟိုတယ်ဝန်ထမ်းတူက VOA Mandarin ဌာနကိုပြောပါရတယ်။ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာတော့ဒီတက်ခိုက်မှုမှာတက်ခိုက်သူတွေကိုနိုင်ငံရေးဥက္ကဋ္ဌဌာနပြောခွင့်ရသူဟောက်လီကတာမန်အရက်သားတွေကိုတိုက်ခိုက်ဆန့်ကျင်သူဖြစ်နေပစ်တင်ဝေဖန်ပါတယ်။ဥရန်ရှိမှာရှိတဲ့စင်ဂျန်စေးတက်သူကအမျိုးမဖော်လို့တဲ့ဝန်ထမ်းတူကတော့ဒါဟာခွတ်ထက်ရေးသမားတွေရဲ့လက်ချက်ဖြစ်မယ်ဆိုပြီးတော့ပစ်တင်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းဒီဥရန်ရှိမြို့မှာပဲရထားပူတာမှာဓားနဲ့ပောက်ကွဲပစ္စည်းတွေကန်ဆောင်ထားတဲ့သူတွေဟာလူတွေကိုတိုက်ခိုက်တာကြောင့်မလို့တဦးသေဆုံးပြီးတော့တော်များများဒဏ်ရာရမှုတွေရှိခဲ့ပါတယ်။ပြည်ပရောက်ဥက္ကဋ္ဌအုပ်စုတွေကတော့ဒီဥက္ကဋ္ဌရဲ့ဘာသာတွေကိုအထူးတင်းကျပ်ပြီးတော့အများစုလူများစုဖြစ်တဲ့ဟန်လူမျိုးအပေါ်မှာတာလွန်နဲ့အစိုးရမူဝါဒတွေကြောင့်အခုလိုမျိုးတိုက်ခိုက်မှုတွေဖြစ်လာစေတာဆိုပြီးပြောထားပါတယ်
။တောင်ကိုရီးယားရေတပ်ကကင်းလက်တင်းမောကိုမြောက်ကိုရီးယားရေတပ်တင်းမောကအရင်ပြစ်ခတ်ခဲ့တဲ့အတွက်နှစ်ဖက်အလံအပြန်အလံပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့တောင်ကိုရီးယားကပြောပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားကရှေ့တန်းတနေရာဖြစ်တဲ့ယုံပြုံကျွန်းအနီးကပင်လယ်ဝါရဲကိုအမြောက်ဆန်တွေကျသွားခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်အရာရှိတွေကကြားသာပရင်းတွေမှာပြောပါတယ်။နှစ်ဖက်စလုံးကပြစ်ခတ်မှုတွေဟာတစ်ဖက်တင်းမောကိုထိမှန်ခြင်းမရှိဘဲ တမောရီအနေကရေထဲကိုကျသွားတယ်လို့ဆိုပါတယ်အခင်းဖြစ်ပွားမှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကရစုံတရားထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဒါပေမဲ့နိုင်ငံရေးပိုင်းနဲ့နေဆက်အနေကတောင်ကိုရီးယားတမောရီကိုပြစ်ခတ်တိုက်ခိုက်မယ်လို့မြောက်ကိုရီးယားကဗိုလ်ထုံးနေ့မှာချင်းချောက်ပြောဆိုခဲ့ပါတယ်နိုင်ငံရေးပိုင်းနဲ့ကိုဖြတ်ကျော်ပြီးမြောက်ကိုရီးယားတမောရီတောင်ကိုရီးယားရေးပိုင်းနဲ့ထဲဝင်ရောက်လာတဲ့အတွက်တောင်ကိုရီးယားဘက်ကအချက်ပေးပြစ်ခတ်မှုအခုသတင်းပတ်အစောပိုင်းက၃ချိန်ပြုတ်လုခဲ့ရပြီးတဲ့နောက်အခုလိုပြစ်ခတ်မှုတွေထပ်မံဖြစ်ပေါ်လာပါ
ဗီယက်နမ်နိုင်ငံရဲ့ကမ်းလွန်ပိုင်းအငင်းပွားရာရေပိုင်နဲ့မှာတရုတ်ကဒီနိုင်ငံပိုင်းကမ်းလွန်ရေနံစင်တစ်ခုထားတဲ့ကိစ္စပေါ်နိုင်ငံတကာဥပဒေကြောင်းအရရင်ဆိုင်ဖြေရှင်းမယ်ဆိုပြီးတော့ဗီယက်နမ်ဝန်ကြီးချုပ်ငူယင်တန်တန်ကချင်းချောက်ပြောလိုက်ပါတယ်အခုဒီခြေအနေနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းကိစ္စပါဝင်အကာအကွယ်လုပ်ဖို့အတွက်စဉ်းစားချက်တော်များများရှိတယ်လို့ဝန်ကြီးချုပ်တန်ကသတင်းတောက်တွေကိုအီးမေးလ်ကနေတဆင့်ကြေညာချက်ပို့ခဲ့တာပါအငင်းပွားရာရေနံစစ်ကမ်းနေရာအနီးမှာဗီယက်နမ်နဲ့တရုတ်တင်မောတွေဆက်ပြီးတော့တင်းမာနေတဲ့အချိန်မှာပဲအခုလိုဒီဗီယက်နမ်ဝန်ကြီးချုပ်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်နှစ်ဖက်တင်မောတွေဟာပြန်လည်တွန်းတိုက်နေပြီးတော့အားပြင်းတဲ့ရေပိုက်တွေနဲ့ပါထိုးပတ်နေတာကြောင့်အခြေအနေတွေပိုပြီးတော့တင်းမာလာမှဆွေးနွေးရပါတယ်။ဗီယက်နမ်နိုင်ငံအနေနဲ့ကတော့သူ့ရဲ့ချုပ်ချာအာဏာကိုလုံးဝကာကွယ်သွားရလိမ့်မယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကပြောပါတယ်။သူ့အနေနဲ့ဒီစီးအရကာကွယ်မှုအတွက်ပဲသုံးမှာဖြစ်ပြီးတော့စပြီးတော့ကိုကတိုက်ခိုက်မှာတော့မဟုတ်ဘူးလို့ပြောပါတယ်။တောင်တရုတ်ပင်လယ်ထဲမှာရှိတဲ့ပါရဆယ်ကျွန်းစုနီးမှာတရုတ်ကနေပြီးတော့မေလ၁ရက်နေ့ကလေးကဒီကမ်းလွန်ရေနံစင်တစ်ခုကိုရှစ်ပြောင်းထားလိုက်တာပါ။အဲ့ဒီနေဟာဆိုလို့ရှိရင်ဗီယက်နမ်အနေနဲ့သူ့ရဲ့စီးပွားရေးဇုန်နယ်မြေဖြစ်နေတတ်မှတ်ထားတာပါ။ဒီငင်းပွားမှုကြောင့်မလို့ဗီယက်နမ်နိုင်ငံအတွက်မှာတော့တရုတ်ဆန့်ကျင်ရေးဆန္ဒပြမှုတွေဖြစ်ခဲ့ပြီးတော့အဲ့ဒီမှာလူနှစ်ဦးထက်မနည်းသေဆုံးမှုရှိခဲ့ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.3 MHz လိုင်းဒိုမီတာ32 kHz 9.25 MHz လိုင်းဒိုမီတာ39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါ
ကျေးဇူးတင်ပါတယ်ရှင်။ American တန်ခါတင်းနေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ American အမျိုးသားလုံခြုံရေး Agency NSA က American နိုင်ငံသားတွေရဲ့ telephone မှာဓာတ်နေစုဆောင်နေတဲ့အစီအစဉ်ကိုအဆုံးသတ်စေမဲ့အစိုးပြချက်ကိုအောက်လွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ USA Freedom App လို့ခေါ်တဲ့အဲ့ဒီဥပဒေမူကြမ်းဟာအရင် NSA ဝန်ထမ်းဟောင်း Edward Snowden ကလေးဝက်ချက်တွေဖောက်ချပြီးတဲ့နောက်လက်ရှိတည်ရှိနေတဲ့လေးဝက်အချက်အလက်စုဆောင်မှုကိုပြင်ဆင်ဖို့ပထမဆုံးအကြိမ်အစိုးပြတင်သွင်းတဲ့ဥပဒေကြမ်းလည်းဖြစ်ပါတယ်။ Snowden ကအမေရိကန်အစိုးရရဲ့လေးဝက်ထောက်လှမ်းရေးအစီအစဉ်တွေကိုဖွင့်ချလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့လှုပ်ရက်အပေါ်နိုင်ငံတကာကအမျက်ဒေါသထွက်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေတယ်လီဖုန်းခေါ်ဆိုတဲ့အချက်အလက်တွေကိုအမျိုးသားထောက်လှမ်းရေးအေဂျင်စီက၅နှစ်သိမ်းဆည်းထားမဲ့အစီအစဉ်ကိုအခုဥပဒေကြမ်းကရပ်ဆိုင်းပြမှာဖြစ်ပါတယ်။အစိုးပြချက်အသေးအရအမျိုးသားထောက်လှမ်းရေးအေဂျင်စီ NSA အနေနဲ့အကြမ်းဖက်မှုနဲ့သက်ဆိုင်တဲ့စုံစမ်းထောက်လှမ်းမှုတွေပြုလုပ်လို့ရင်တရားရုံးကခွင့်ပြုချက်လျှောက်ထားပြီးတယ်လီဖုန်းကုမ္ပဏီတွေထံကနေဖုန်းခေါ်ဆိုမှုအချက်လက်တွေကိုတောင်းယူရမှာဖြစ်ပါတယ်။ NSA ရဲ့ဟာဝိုင်ယီရုံးခွဲမှာတာဝန်ထမ်းဆောင်နေတဲ့ Edward Snowden ကသူတာဝန်ယူရတဲ့ကွန်ပျူတာဌာနကတဆင့် NSA ရဲ့ထောင်ပေါင်းချီတဲ့လေးဝက်အချက်လက်တွေကိုခိုးထုတ်ပြီးမနစ်ကဖွင့်ချလိုက်တော့မှသာဒီအစီအစဉ်နဲ့ပတ်သက်ပြီးအများကသိရှိခွင့်ရရှိသွားတာဖြစ်ပါတယ်။
နိုင်ဂျီးရီးယားနိုင်ငံမှာကျောင်းသူ300နီးပါးကိုပြန်ပြီးဆွဲမှုအပအဝင်ခြားတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အစ္စလာမ်မစ်အစွန်းရောက်ဘိုကိုဟာရမ်ဖွဲ့ပေါ်မှာကုလသမဂ္ဂလူညီကောင်စီကနေပြီးတော့ရေးယူတံခတ်မှုလုပ်လိုက်ပါပြီ။ပိုင်ဆိုင်မှုပစ္စည်းတွေကိုထိန်းချုပ်တာ၊တွာလာခွင့်ကန့်သတ်တာ၊လက်နက်ရောင်းချမှုပိတ်ပင်တာတွေလှုပ်ထားတဲ့ဒီအယ်ကိုက်ဒါအနွယ်စည်းနဲ့ကိုဒီဖွဲ့ကပါထည့်သွင်းမှုဆိုပြီးတော့နိုင်ဂျီးရီးယားနိုင်ငံကတောင်းဆိုခဲ့တာပါ။လူညီကောင်စီရဲ့ဒီဆုံးဖြတ်ချက်ပေါ်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးစမတ်ထရာပါဝါကကြိုဆိုလိုက်ပါတယ်။ဒါဆိုလို့ရှိရင်ဘိုကိုဟာရမ်ကိုနှိမ်နင်းဖို့အတွက်နိုင်ဂျီးရီးယားစုရရဲ့ကျူပန်းချက်ကိုထောက်ခံတဲ့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပဲဒီလိုမျိုးအကြမ်းဖက်လုပ်ရတွေကျူးလွန်တဲ့လူသက်ခေါင်းဆောင်တွေကိုအပြစ်ပေးလိုက်တာမျိုးလည်းဖြစ်တဲ့ဆိုပြီးပြောပါရယ်။တချိန်ထဲမှာတော့ဒီအိန္ဒိယနိုင်ငံတွေဖြစ်ကြတဲ့ကင်မရွန်နဲ့ချတ်နိုင်ငံသမ္မတနှစ်ဦးတွေ့ဆုံခဲ့စဉ်မှာတော့ဘိုကိုဟာရမ်အဖွဲ့ကိုဘယ်လိုနှိမ်နင်းမလဲဆိုတာကိုဆွေးနွေးအဖြစ်ရှာခဲ့ကြပါရယ်။ဘိုကိုဟာရမ်အဖွဲ့ကတုံးနေတဲ့လက်နက်အချို့ဟာလီဗျားနိုင်ငံကနေလာတာဖြစ်ပြီးတော့ဒီချတ်ကတဆင့်ဝင်ရောက်လာတယ်ဆိုတာကိုသမ္မတနှစ်ဦးကအဖြေထုတ်သုံးသပ်ခဲ့ကြပါရယ်။ဘူဂိုဟာရန်အဖွဲ့ကိုနှိမ်နင်းမှုအတွက်မေလ18ရက်နေ့တုန်းကပဲရစ်မှာသူတို့ဆွေးနွေးခဲ့ကြတဲ့အဆက်အဖြစ်နဲ့အသေးစိတ်အစီအစဉ်တွေကိုအခုလိုတိုင်ပင်ခဲ့ကြတာဖြစ်တယ်လို့ဆိုပါရခင်ဗျာ
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေအတွက်လာမယ့်ဇွန်လအတွင်းပြည်ပြည်စုံနဲ့သဘောတူညီချက်ရနိုင်လိမ့်မယ်လို့အီရန်သမ္မတကပြောလိုက်ပါတယ်။သဘောတူညီချက်ရဖို့ဟာဖြစ်နိုင်ခြေရှိပေမဲ့အမြင်မဖော်လိုတဲ့နိုင်ငံတချို့ကပြဿနာမရှာဖို့လိုတယ်လို့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာအီရန်သမ္မတဟာဆန်ရူဟာနီကသတင်းတောက်တွေကိုကြားသာပရင်းကပြောကြားလိုက်တာပါ
။မူဇာကာရတ်ဒါရီယက်ကီမာရိုဟီလ်ဟာဆော့စ်ဝါဆာခ်တီဟတ် برای عبور از این مراحل
دیگه لو 5 plus 1 لو کھڑے 6 نائیں گا اپھوے گا چوزا آسائی لو ساو مے اپین ناو گوے گا با نی دے ٹائم پی دی گا پیتنا ما شا بو ترو نی نے ٹویسن سونی مو گو ناو چو گا ڈا نے ما تھو بو سو یین آ لو ہا زولائی لا کون لا ما تبو ٹنی جے یا نائیں با رے لو ایڈن تمرا گا پیو تو را پھت با رے لو نیوی کاؤنسی ا میران اپھوے وین 9 نائیں گا اپاؤں جرمنی رو نے ایڈن اچا پی گے دے تڈن با ٹوین بیینا میو ما پی لو دے سونی مو دے ما آو مین پھت کھے پی دے ناو ما تمرا رو ہا نی اکھو لو پیو چا لائی دا پھت با رے
یوکرین နိုင်ငံရဲ့အရှိပက် Donstadt ဒေသကစစ်တပ်ခန်းတစ်ခုကိုရုရှားလူလာသူခွဲထွက်ရေးသမားတွေတိုက်ခိုက်တာကြောင့်မလို့စစ်သား73ဦးသေဆုံးသွားတယ်ဆိုပြီးတော့ Ukraine နိုင်ငံရဲ့ယာယီသမ္မတကပြောပါရတယ်။အဲ့ညာလူမောက်တိုက်ပွဲအတွင်းသေဆုံးခဲ့သူတွေဟာ Ukraine ပြည်သူတွေအတွက်အသက်ပေးသူအားကြတာဖြစ်တယ်ဆိုပြီးတော့သမ္မတကပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်းလိုက်နဲ့ကိုသားညုံကကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်အခုသတင်းဆောင်မတွေကိုလှည့်ပေးပါစေအရင်ဆုံးတော့ထိုင်းအာနာသိမ့်မှုရဲ့နောက်ဆက်တွဲအခြေအနေကိုကြည့်အောင်ပါထိုင်းတမတော်စေဦးစီးချုပ်ကနေထိုင်းနိုင်ငံမှာစေဦးချုပ်ရဲ့ဥပဒေကြေညာခဲ့ပြီးနှစ်ရက်အကြာမနေ့ကြာတာပြည်နေ့ကစစ်တပ်ကနေတရားဝင်အာနာသိမ့်လိုက်ပြီးထိုင်းတမတော်စေဦးစီးချုပ်နဲ့ဆွေးနွေးနေကြတဲ့နိုင်ငံရေးအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုလည်းစစ်တပ်ကထိမ့်သိမ်းခဲ့တယ်လို့သတင်းမီဒီယာတွေကလည်းတင်ကြပ်ခဲ့ပါတယ်။အသေးစိတ်ကိုတော့ဘန်ကောက်ကနေ VOA သတင်းတော် Steve Harman ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ဆက်ပြောပြပါမယ်။ထိုင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးပရာယုချန်အိုချာကနေကြာတာပြည်နယ်နေကင်းပိုင်းကထိုင်းနိုင်ငံမှာအဓိကကျတဲ့ရုပ်တံလွှင့်ဌာနတွေအားလုံးကနေတဆင့်ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာအာဏာသိမ်းတဲ့အကြောင်းနဲ့အခုစစ်တပ်နဲ့ရဲကနေအစိုးရတာဝန်ကိုယူထားတဲ့အကြောင်းကြေညာခဲ့ပါတယ
်และความปลอดภัยในชีวิตและทรัพย์สินของประชาชนโดยรวมนั้นเพื่อให้สถานการณ์ดังกล่าวกลับเข้าสู่สภาวะปกติโดยเร็วประชาชนในชาติเกิดความรักความสามัคคีเช่นเดียวก
ับเตียวอุบเรซูโมเยเนี่ยနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအတွက်အမျိုးသားညီညွတ်ရေးနဲ့တရားဥပဒေစိုးမိုးမှုထိန်းသိမ်းရေးကောင်စီဖြစ်စစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေစုပေါင်းဖွဲ့စည်းထားတဲ့အဖွဲ့ကနေတိုင်းပြည်အာဏာကိုထိန်းချုပ်လိုက်တဲ့အကြောင်းထိုင်းစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးပရာယုချန်အိုချာကရုံးမြင့်တန်ကြားကနေကြေညာသွားခဲ့တာပါ။နောက်ဆက်တွဲကြေညာချက်မှာတော့ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေနဲ့ယာယီအစိုးရကိုဖျက်သိမ်းလိုက်ပေမယ့်အထက်လွှတ်တော်နဲ့တရားရုံးတွေကတော့ဆက်ရှိနေမှာဖြစ်တယ်လို့စစ်တပ်ကပြောပါရယ်။ယာယီဝန်ကြီးချုပ်နဝတ်ထရွန်ဘွန်ဆွန်ပိုက်ဆန်နဲ့အစိုးရအဖွဲ့ဝင်တွေလာရောက်သတင်းပေးဖို့ကိုလည်းစစ်တပ်ကညွှန်ကြားထားပါရယ်။အဲ့ဒီလိုကြေညာပြီးတဲ့နောက်မှာပဲဘန်ကောက်မြို့တပ်မတော်ခန်းမမှာပြုလုပ်တဲ့ဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံရေးအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုစစ်တပ်ကထိန်းသိမ်းခဲ့တယ်လို့ထိုင်းရုပ်တံလွင်အစီအစဉ်တွေကိုလည်းရက်ဆိုင်မှုအမိန့်ထုတ်ခဲ့တာပါ။စတလိုက်ဆက်သွယ်ရေးဂျိုရုကိုလည်းဖျက်တောက်လိုက်တဲ့အတွက် CNN နဲ့ BBC အပါအဝင်နိုင်ငံခြားအတံလွင်အစီအစဉ်တွေလည်းအကုန်လုံးရက်ဆိုင်သွားခဲ့ရပါတယ်။ဒါ့အပြင်ညပိုင်းမှာအင်တာနက်တွေလည်းပြတ်တောက်ကုန်ပြီဖြစ်ပါတယ်။ဒါအပြင်အစိုးရလိုလားသူနဲ့အစိုးရဆန့်ကျင်သူနှစ်ဖက်စလုံးကတပိတ်စခန်းတွေကိုစစ်တပ်ကရှင်းလင်းခဲ့ပြီးဆန္ဒပြခေါင်းဆောင်တချို့ကိုလည်းဖမ်းဆီးခဲ့ပါတယ်။အဲ့ဒီနောက်ည10နာရီကနေမနက်9နာရီထိနိုင်ငံအနှံ့ညမထွက်ရမိတ်ထုတ်ပြန်လိုက်သလိုလူ9ယောက်ထက်ပိုမစုဖို့အမိန့်နဲ့အတူဆန္ဒပြသူတွေကိုလည်းတပိတ်စခန်းတွေပိတ်ပြီးနေရက်ပြန်ခိုင်းနေပြီဖြစ်ပါတယ်။အစိုးရလိုလားသူရှက်နေတွေကတော့ဘန်ကောက်မြို့ပြင်မှာရှိတဲ့သူတို့တပိတ်စခန်းတွေကနေထွက်ခွာသွားကြပြီဖြစ်ပြီးလူမှုဆက်သွယ်ရေးကွန်ရက်တွေမှာဖော်ပြချက်အရအာနာသိမ့်မှုကိုရှက်နေတွေကစန့်ကျင်ခဲ့ကြတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းအစိုးရစန့်ကျင်ရေးတပိတ်စခန်းတွေမှာတော့ဆန္ဒပြသူတော်တော်များများကသူတို့မလိုလားတဲ့နိုင်ငံရေးအတိုက်အခံတွေကိုအာနာကနေဖယ်ရှားတဲ့နောက်ဆုံးအဆင့်အခုလိုအာနာသိမ့်မှုမျိုးကိုကြိုဆိုခဲ့ကြပါရယ်။ Australia နိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးပမောက်ခကာတေယာကတော့
Thailand is extremely polarized. The military is not neutral.I mean, it does favor the monarchy, and this now could lead to resistance to military rule.
Tenengaya dabara kwelwe mu ga pyin than lo ma de. Sitat ha le ja ni ma hoh ba wu. Biyin go thauk khan ni ba de. Akhu so yin se o chho yee go san jin mu re si u ti nai ma de. A chin ni ga lo 2006 khun ni ka lo de jaw pyan phit me ala la shi ni ba de.
ထိုင်းနိုင်ငံမှာပိုတီငိမ့်တဲ့နိုင်ငံရေးစနစ်တစ်ခုတည်ဆောက်ဖို့ကြိုးပမ်းတဲ့အနေနဲ့ထိုင်းဖွဲ့စည်းပုံခြေခံဥပဒေမှာပြင်ဆင်မှုတွေလုပ်ခဲ့တာကြောင့်2006ခုနှစ်မှာစစ်အာဏာသိမ်းမှုပေါ်ပေါက်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတပ်ဦးဆက်ပိုင်းဘီရင်စနစ်ကနေစစ်မြင့်ခံဘီရင်စနစ်ကိုပြောင်းလဲလာပြီးတဲ့နောက်ပိုင်းကစလို့အာဏာသိမ်းဖို့ကြိုးစားမှုတွေနဲ့အာဏာသိမ်းမှုပေါင်းဟာအခုတခါနဲ့ဆိုရင်19ချိန်ရှိသွားပြီဖြစ်ပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းထိုင်းနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းပြောဆိုခဲ့ကြသလိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းစစ်အာဏာသိမ်းမှုကိုစိုးရိမ်ကြောင်းဖန်ဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုချက်ချင်းပြန်လွှတ်ပေးပြီးတော့အယက်သားအစိုးရကိုအာဏာပြန်လွှဲပေးဖို့ တောင်းဆိုခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နဝက်နဲ့အစိုးရအဖွဲ့ဝင်တို့ကိုအာဏာအလွဲသုံးစားမှုနဲ့ဒီလာဆန်းမှာယာရုကဖယ်ရှားခဲ့ရကထိုင်းနိုင်ငံမှာနိုင်ငံရေးတင်မမှုတွေအထွတ်အထိပ်ရောက်ခဲ့တာပါ6လကြာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းမှာလူ28ဦးသေဆုံးခဲ့တယ်လို့ဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေကြောင့်လူပေါင်း900လောက်လည်းဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်ဒီလိုအကြမ်းဖက်မှုတွေအဆုံးသတ်ဖို့အတွက်အာဏာသိမ်းရတာဖြစ်တယ်လို့ထိုင်းစစ်တပ်ကပြောဆိုခဲ့ပါတယ်ရှင်
ရိုင်းရပ်နာနိုင်ငံရေးအကြတဲ့တွေကြုံတွေ့နေရတဲ့ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာမဟုတ်ပါဘူးလို့ပြောကြပြီးစစ်အုပ်ချုပ်ရေးဥပဒေကိုကျင်ညာလိုက်ပါတယ်စစ်တပ်အာဏာသိမ်းမှုပေါင်းအချင်းချင်းဖြစ်ပွားခဲ့တဲ့ထိုင်းနိုင်ငံရဲ့အာဏာသိမ်းမှုတွေနဲ့မြန်မာကစစ်အာဏာသိမ်းမှုတွေကိုသောရရှင်တွေတစုံတရာနှမ်းရှင်ပြောကြလို့ကြပါသလားဒီလိုအာဏာသိမ်းမှုသံတရားမလဲရအောင်ကဘယ်လိုသင်ခန်းစာတွေယူသင့်တယ်လဲဆိုတာအခုလာမယ့်စနေညတရားရေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
တော်ရရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုတရုတ်နိုင်ငံကသတင်းတပုတ်ကိုပြောပြပါအောင်မယ်တရုတ်နိုင်ငံရှင်ချန်းပြည်နယ်မြို့တော်ကဈေးတစ်ခုမှာတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်31ယောက်ထက်မနည်းသေဆုံးသွားခဲ့ပါတယ်ကားနှစ်စင်းဟာဈေးထဲကိုအတင်းဒရဇန်မောင်းဝင်ပြီးလူတွေကိုကားနဲ့လိုက်တိုက်ခဲ့တယ်လို့လူအုပ်ထဲကိုဘုံးနဲ့ပစ်ပြီးတော့တိုက်ခိုက်ခဲ့တယ်လို့တရုတ်ဆိုရပိုင်းသတင်းမီဒီယာကပြောပါရယ်ဒီအကြောင်းနဲ့ပတ်သက်ပြီး VOA သတင်းနောက် BI ကဗီဂျင်းမြို့ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ရှင်ချမ်းမြို့နယ်မြို့တော်ဦးရုံမရှိကတရုတ်လူမျိုးအများစုနေထိုင်တဲ့နေရာတစ်ဝိုက်ကလမ်းဘေးဈေးတစ်ခုမှာဂျာသရီးနေမနက်ကဈေးသွားဈေးလာတွေဈေးဝယ်နေတုန်းမှာဒီတိုက်ခိုက်မှုဖြစ်ခဲ့တာပါအဲ့ဒီမှာရှိတဲ့မျက်မြင်သက်သေတွေအင်တာနက်မှာတင်လိုက်တဲ့ဓာတ်ပုံတွေမှာတော့ပောက်ကွဲမှုကြောင့်လူတွေလမ်းပေါ်မှာလဲကျနေတာတွေမိခိုးတွေထွက်နေတာတွေကိုပြထားပါတယ်။တိုက်ခိုက်တဲ့သူတွေဟာကားနှစ်စင်းနဲ့မောင်းလာပြီးတားထားတာတွေကိုဝင်တိုက်ပြီးတော့ဈေးဝယ်တဲ့သူတွေကိုဝင်တိုက်ခဲ့တာဖြစ်ပါတယ်။ဈေးနဲ့မျက်နှချင်းဆိုင်မှာနေနေတဲ့သူတယောက်ကတော့အတန်အကျယ်ကြီးကြားတာကြောင့်သူနိုးလာတာဖြစ်ပြီးအပြင်ထွက်လိုက်တဲ့အချိန်မှာလူတွေအကုန်လုံးဟာကြောက်ပြီးတော့ကြက်တွေတည်နေကြတယ်လို့ပြောပါတယ်။ကားနှစ်စင်းဟာအဲ့ဒီလမ်းပေါ်မှာခောက်တုတ်ခောက်ပြန်မောင်းပြီးတော့ဘုံနဲ့ပစ်ခဲ့တာလို့မျက်မြင်သက်သေတွေကသူမကိုပြောခဲ့ပါတယ်။တိုက်ခိုက်တဲ့သူတွေဘာဖြစ်သွားတယ်ဆိုတာအာနာပိုင်ဒီဘက်ကအခုချိန်ထိအတိအကျမပြောနိုင်သေးပဲဒီတိုက်ခိုက်မှုဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့တော့တရုတ်အာနာပိုင်ဒီကပြောပါတယ်။အခုဖြစ်ခဲ့တဲ့ဘုံကွဲမှုဟာတရုတ်နိုင်ငံမှာအခုတလောအတွင်းတတိယအချိန်ဘုံကွဲတာဖြစ်ပါတယ်။ပြီးခဲ့လကုန်ပိုင်းကလည်းဥရောပရှိဘူရာမှာဘုံကွဲခဲ့လို့3ရောက်တည်ပြီးတော့89ရောက်ဒဏ်ရာရခဲ့ပါတယ်။တရုတ်နိုင်ငံတဝမ်းကြမ်းဖက်တိုက်ခိုက်မှုတွေကိုလိုက်လံနှိမ်နှင်းပြီးရင်းချမ်းပြည်နယ်အပါအဝင်တနိုင်ငံလုံးကဘူရာယုံနေမှာလုံခြုံရေးတွေတိုးမြင့်ခဲ့ပေမဲ့လည်းတိုက်ခိုက်မှုတွေကဆက်ပြီးတော့ဖြစ်နေတာပါတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟုံးလီကတော့
中国政府有信心有能力打击
တရုတ်ဆိုရအနေနဲ့ကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းသွားနိုင်တဲ့စွမ်းရည်ရှိသလိုတိုက်ခိုက်သွားနိုင်မယ်လို့လည်းယုံကြည်ကြောင်းကြမ်းဖက်သမားတွေဟာသူတို့ဘာသာသူတို့စိတ်ကြီးဝင်နေတာသာဖြစ်ပြီးတော့သူတို့ရဲ့စီမံချက်တွေအောင်မြင်မှာမဟုတ်ဘူးလို့လည်းပြောလိုက်ပါတယ်ရှင်ချမ်းပြည်နယ်ဟာတရုတ်နိုင်ငံမှာရှိတဲ့မွတ်စလင်လူနည်းစုဝင်ဖြစ်တဲ့ဝီဂါလူမျိုးတွေအများစုနေထိုင်တဲ့ဒေသဖြစ်ပါတယ်။တရုတ်ဆိုရကတော့ဥရောပရှိမှာပြီးခဲ့လကတိုက်ခိုက်မှုနဲ့မတ်လအစောပိုင်းကဓာတ်နဲ့တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးအစွန်ရောက်ဝီဂါအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်လိုက်ပါတယ်။ဝီဂါလူမျိုးတွေကတော့ဒေသတွင်းမှာတရုတ်ဆိုရရဲ့ဘာသာရေးနဲ့ယဉ်ကျေးမှုရဖိနှိပ်တဲ့မူဝါဒတွေအပေါ်မကြာခဏဆိုသလိုမကြေမနက်ဝေဖန်ပြောဆိုလို့ရှိပါတယ်။မနစ်ကတရုတ်နိုင်ငံရင်းမြစ်တိုက်ခိုက်မှုနဲ့ကူမင်းနဲ့ဥရောပရှိမှာတိတ်မကြခင်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေရဲ့နောက်ခွဲမှာအကြမ်းဖက်သမားတွေရှိနေတယ်လို့တရုတ်ဆိုရကပြောလိုက်ပါတယ်။ကူမင်းနဲ့ဥရောပရှိကယထာဘူရာယုံတိုက်ခိုက်မှုတွေဟာတာကစ်တန်အစ္စလာမစ်ပါတီ TIP အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့တရုတ်ဆိုရကပြစ်တင်ပါတယ်။ဘူရာယုံတိုက်ခိုက်မှုနဲ့ပတ်သက်ပြီးချီကျူးထားတဲ့ဗီဒီယိုဖိုင်ကိုအင်တာနက်မှာတင်ထားပြီးတော့တရုတ်ဆိုရကို GS စစ်ပွဲဆင်နွှဲတဲ့နေရာမှာပါဝင်ကြဖို့ရှင်ချမ်းဒေသခံတွေကို TIP အဖွဲ့ကတောင်းဆိုလိုက်ပါတယ်။ကြဇာရီနေကတိုက်ခိုက်မှုရဲ့နောက်ကွယ်မှာလဲ TIP အဖွဲ့ပါနိုင်တယ်လို့စင်ကာပူနိုင်ငံနိုင်ငံတက္ကသိုလ်မှာအကြမ်းဖက်မှုဆိုင်ရာဘာသာရပ်ကိုလေ့လာနေတဲ့ Rohan Gunaratna ကပြောပါတယ
် There is no group that has the
operational
Xinjiang ပြည်နယ်မှာဒီလောက်အတိုင်းအတာထိပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်လာအောင်တာဂစ်စတန်အစ္စလာမစ်ပါတီထက်တခြားဘယ်ဖွဲ့ကမှလုံနိုင်စွမ်းမရှိသလိုပဲလှုပ်ချင်တဲ့ဆန္ဒလည်းမရှိပါဘူ
းဒီတိုက်ခိုက်မှုကြောင့်တရုတ်အာဏာပိုင်တွေကရှင်ကျန်းပြည်နယ်နဲ့တရုတ်နိုင်ငံတဝမ်းယထာပူရာယုံတွေကားဂိတ်တွေလေယာဉ်ကွင်းတွေမှာလုံခြုံရေးတွေတိုးမြင့်လိုက်ပါတယ်လုံခြုံရေးတွေကြီးတက်တက်ချထားရုံနဲ့မလုံလောက်ပဲထောက်လှမ်းရေးကိုလည်းအားကောင်းလာအောင်လုပ်သွားဖို့လိုတယ်လို့သူကပြောပါတယ
် So China needs to recruit more soldiers and infiltrate
and also infiltrate တိုးစွာအနေနဲ့ရှင်ကျန်းဒေသမှာထောက်လိုင်းရေးပို့ထားဖို့သလိုတာကစ္စတန်အစ္စလာမစ်ပါတီတဲကိုထိုးဖောက်ဝင်ရောက်ဖို့လိုပါတယ်အဲ့လိုမှမဟုတ်ရင်တော့ထောက်လိုင်းရေးကောင်းကောင်းလုပ်နိုင်မှာမဟုတ်ပါဘူ
းအာဖဂန်မှာအမေရိကန်တပ်တွေရုတ်သိမ်းနေတာနဲ့အမျှတရုတ်နိုင်ငံပေါ်အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုကပိုကြီးလာနေတယ်လို့လည်းသူကပြောပါတယ်ပါကစ္စတန်နိုင်ငံကလေ့ကျင့်ပေးနေတဲ့အကြမ်းဖက်သမားတွေဟာတရုတ်နိုင်ငံကိုနှချမ်းကွဲအောင်ရည်ရွယ်ချက်နဲ့ရှင်ကျန်းပြည်နယ်မှာအကြမ်းဖက်တာတွေလုပ်နေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့ပြောလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တာဖြစ်ပါတယ်မကြခင်မှာတော့ဆင်းရဲသားတွေကိုကူညီမဲ့မြန်မာသမ္မတရဲ့အစီအစဉ်ပေါ်ဘလို့ဝေဖန်ခဲ့ကြသလဲဆိုတာကိုကြားရဖို့ရှိပါတယ်အခုတော့ပြန်ပေးဆွဲခံနိုင်ဂျီးရီးယားအကြောင်းသူတွေကိုကယ်တင်ရေးနဲ့ပတ်သက်လို့ဘာတွေဆက်လုပ်နေကြသလဲဆိုတာကိုကြည့်အောင်ပါနိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမစ်စစ်သွေးကြွဘိုကိုဟာရမ်အဖွဲ့ကပြန်ပေးဆွဲထားတဲ့အကြောင်းသူ290ကျော်ကိုရှာဖွေကယ်တင်ရေးမှာကူညီဆောင်ရွက်ဖို့အတွက်အမေရိကန်စစ်မှုထမ်း80လောက်ကိုချက်နိုင်ငံစီဆေးလွှတ်ထားတယ်လို့သမ္မတအိုဘားမားကကွန်ဂရက်လွှတ်တော်ကိုအစီရင်ခံတင်ပြခဲ့ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ထဲမှာဘိုကိုဟာရမ်အဖွဲ့နဲ့ပတ်သက်ပြီးကြားနာပွဲတစ်ခုမှာလက်တွေ့ခံစားခဲ့ရသူမိန်းကလေးတဦးရဲ့စိတ်လှုပ်ရှားပွဲထွက်ဆိုချက်တွေကိုသိရှိခဲ့ရတဲ့တနေ့တည်းမှာပဲအမေရိကန်ဆိုရရဲ့အခုလိုလှုပ်ဆောင်ချက်ထွက်ပေါ်လာတာလို့အမေရိကန်လွတ်တော်သတင်းတောင်စင်ဒီစိန်ကနေပြီးတော့သတင်းပေးပို့ထားပါရယ်အပြည့်အစုံကိုဦးတန်းလွင်ထုံးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။2011ခုနှစ်ဒီဇင်ဘာလတုန်းကညတညမှာနိုင်ဂျီးရီးယားနိုင်ငံတွေကချီဘော့ရွာတွေကနေအိမ်တွေကိုဘိုကိုဟာရမ်အဖွဲ့ဝင်3ဦးဝင်ရောက်လာပြီးခရီးယန်ဘာသာဝင်ဖြစ်တဲ့သူမရဲ့ဖခင်နဲ့အကိုတို့ကိုသူမရှိမှာပဲရရက်ဆက်ဆက်ပြစ်တက်သွားတဲ့အဖြစ်ကိုနိုင်ဂျီးရီးယားဆယ်ကျော်သက်မိန်းကလေးငယ်ဒီဘိုရာပီတာစဝါရှင်တန်မြို့တော်ကွန်ဂရက်ရှေ့မှောက်မှာလာပြီးတသက်ခံပြောကြားခဲ့ပါရယ်။ချီဘော့ရွာမှာအခုဘိုကိုဟာရမ်အဖွဲ့ကပြန်ပြီးဆွဲသွားခဲ့တဲ့ကျောင်းသူလေးတွေအရေးကိုလည်းကူညီပေးကြဖို့ဒေဘိုရာပီတာကမြစ်တာရက်ခံခဲ့ပါတယ
်။ကျောင်းသူလေးတွေကိုစစ်တပ်ကရှာဖွေကယ်တင်ပေးဖို့မိသားစုဝင်ဆုံးရှုံးရသူတွေကိုကူညီပေးဖို့ဒီမှာကျမလိုကျောင်းတွေကင်းရအောင်ကူညီပေးဖို့ကျမလိုလားပါတယ်
။လောလောဆယ်မှာဒေဘိုရာပီတာဟာဝါရှင်တန်အနီးဗာဂျီးနီးယားပြည်နယ်ထဲမှာကျောင်းတွေကင်းရနေပါပြီ။သူမရဲ့ဒီမြစ်တာရက်ခံချက်ကိုကွန်ဂရက်လွှတ်တော်ထဲမှာတော်တော်လေးဂရုဏာသက်သွားပုံနဲ့ရပါတယ်။လွှတ်တော်အမတ်အီလီယော့တ်အန်ဂယ်က
ဒီလွှတ်တော်ကြားနာပွဲမှာဖြစ်ရတူကိုသက်သေခံပြီးတဲ့အတွက်ဒီဘရာကိုကျေးဇူးတင်ပါတယ်။သူဟာဘလောက်သိမှုတဲ့မိန်းကလေးငယ်ဆိုတာအားလုံးတွေးကြကြားကြတဲ့အတိုင်းပါပဲ
။နိုင်ဂျီးရီးယားနိုင်ငံထဲမှာမိန်းကလေးငယ်လေးတွေပြန်ပေးဆွဲမှုလူတွေကိုဘာသာရေးအရာပြစ်မှတ်ထားပြီးတပ်ဖြတ်မှုစတာတွေပိုပြီးဖြစ်ပွားနေတယ်လို့လဲဘိုကိုဟာရမ်အဖွဲ့နဲ့ပတ်သက်တဲ့လွှတ်တော်ဌာနပွဲမှာအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအက်ဒ်ရိုက်စ်ကပြောပါတယ
် that Boko Haram
အဖွဲ့အနေနဲ့အကြမ်းဖက်မှုတွေကိုပိုပြီးတိုးမြှင့်လာနေတဲ့ပြဿနာရှိပါတယ်တိုက်ခိုက်မှုတွေမင်းကလင်းငယ်တွေကိုပြစ်မှတ်ထားမှုတွေပိုပြီးလှုပ်လာနေတာပါတစတစပိုပြီးရှေ့တိုးလာတယ်လို့ဆိုရပါလိမ့်မယ်ဆိုလိုတာကတော့အစောပိုင်းမှာသူတို့ဟာနိုင်ဂျီးရီးယားတပ်ဖွဲ့တွေကိုချင်းချောက်တာတွေလုပ်ခဲ့ပါတယ်အခုဆိုရင်စစ်တပ်ထက်ကဒေသခံတပ်ဖွဲ့တွေတောင်သူတို့ရန်ကိုကြောက်ပြီးပြေးရတဲ့အဆင့်ရောက်နေပါပြီ
ဒါကြောင့်ပြန်ပေးဆွဲခံရတဲ့မိန်းကလေးငယ်လေးတွေကိုနိုင်ဂျီးရီးယားတပ်ဖွဲ့တွေကထိထိရရောက်ရှာဖွေကယ်တင်နိုင်ရေးအတွက်အမေရိကန်တပ်ဖွဲ့တွေရဲ့အကူအညီလိုအပ်တယ်လို့လွှတ်တော်အမတ်အက်ဒ်ရိုက်စ်ကပြောပါတယ်ပြန်ပေးဆွဲခံထားရတဲ့ကျောင်းသူလေးတွေအခြေအနေကောင်းပုံရရဲ့လားလို့လွှတ်တော်ကြားနာပွဲအတင်းမေးခွန်းတစ်ခုကိုတော့အမေရိကန်နိုင်ငံသားရေးဌာနအကြီးတန်းအရာရှိဆာရာစီဝဲလ်ကမယုံမလွန်ပဲအခုလိုဖြေပါတယ်
hopeful that the degree of intelligence
ရှိနေတာရတော့ကျမတို့အခြေအနေကိုတိုးတက်လာအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ရှင့
်လွှတ်တော်ထဲမှာတော့ Republican အဖွဲ့ဝင်တွေရော Democratic တွေပါ American ပြည်အောင်စုအနေနဲ့ Nigeria နိုင်ငံတွေကပြန်ပေးဆွဲခံကြောင်းသူလေးတွေကယ်တင်ရေးမှာပိုပြီးတိုးမြင့်ကူညီရေးနဲ့နောက်ထပ်တိုက်ခိုက်မှုတွေမဖြစ်အောင်ကာကွယ်ပေးဖို့ပါလှုပ်ဆောင်သင့်တယ်လို့တညီတညွတ်တဲ့သဘောထားရှိနေကြပါတယ်ခင်ဗျာ
ဦးတန်းလွင်ထွန်းတင်ပြခဲ့တာဖြစ်ပါတယ်အခုကြာနေသေးတဲ့မြန်မာသတင်းဆောင်မတပုတ်ကိုပြောပြပါအောင်မယ်မြန်မာသမ္မတဦးသိန်းစိန်ဦးဆောင်ပြီးသူ့ရဲ့အစိုးရအဖွဲ့ဝင်တွေအနေနဲ့ဆင်းရဲနွမ်းပါသူတွေကိုကူညီဖို့လစာတွေကနေ25ရာခိုင်နှုန်းကိုလစဉ်ထည့်ဝင်လှူဒန်းသွားဖို့ရှိတယ်လို့မနေ့ကကြေညာလိုက်ပါတယ်ဒါပေမဲ့သုံးသက်သူတွေကတော့နိုင်ငံတွင်းမှာဆင်းရဲမှုအခြေအနေတိတ်ကိုနှက်ရှိုင်းနေတဲ့အတွက်ဒီဆီဇန်ဟာဆင်ပါဆက်နှမ်းပတ်တယ်လို့မျိုးထိရောက်မှုရှိမှာမဟုတ်ဘူးလို့ဝေဖန်ကြပါတယ်အပြည့်အစုံကိုမအိမ်ချင်းနိုင်ကဆက်ပြီးတော့ပြောပြပေးပါရှင
်ဟုတ်ကဲ့ပါ
သမရဦးသိန်းစိန်အစိုးရအဖွဲ့ဝင်တွေအားလုံးရဲ့လစာငွေဟာပြီးခဲ့တဲ့ဧပြီလကစပြီးတော့တိုးမြင့်သွားတာကြောင့်ဦးသိန်းစိန်ကသူ့ရဲ့ဝင်ငွေတွေကတချို့ကိုစီးရဲသူတွေအတွက်လှူဒန်းမယ်ဆိုပြီးတော့အစိုးရအဖွဲ့ဆွေးနွေးပွဲတစ်ခုမှာစတင်ဆွေးနွေးခဲ့တာပါ။အဲဒီကနေစင်ရဲနွမ်းပါသူများကုညီဆောက်ရှောက်ရေးရန်ပုံငွေဖွဲ့ဖွဲ့ပြီးတော့အစိုးရဝင်ကြီးတွေအနေနဲ့လစာ25ရာခိုင်နှုန်းထည့်ဝင်လှူဒန်းသွားကြဖို့သဘောတူညီခဲ့ကြကြောင်းပြန်ကြားရေးဒုဝင်ကြီးဦးရဲထွတ်က VOA ကိုပြောပါတယ်။
အကူတမရောတမာကြီးကဥရေရလာစာကိုသူပြေကွာစတင်ယူပြီးတဲ့ချိန်မှာသူ့အနေနဲ့တော့သူ့လာစာတွေက25ရာခိုင်နှုန်းကိုအစီအစဉ်နံပါတ်တွေသူတွေကပြည်ပရေးထူးချွန်သူတွေကျမကြီးကခက်ခဲရှိတဲ့သူတွေကိုကူညီဖို့အတွက်သူဆောင်ရွက်မယ်လို့အစိုးရဖွဲ့စည်းမှဝန်ကြီးတွေကိုရှင်းပြပါတယ်။အဲ့လိုရှင်းပြခြင်းတဲ့ခါကျမှာအလုံးကဝိုင်းဝန်းဆွေးနွေးပြီးတော့မှကျွန်တော်တို့အစိုးရဖွဲ့ဝန်ကြီးတွေဒုတိယဝန်ကြီးတွေလည်းကျွန်တော်တို့ရဲ့လာသာမဆန်ရတဲ့သူထဲဆိုမှအဲ့ရံမူတွေကိုထဲဆိုမှစောင်းရမယ်ဆိုလို့မှဆန္ဒပြုခဲ့ကြတာပေါ့။အဲ့တော့မေလ19ရက်နေ့ကတော့ကျွန်တော်တို့အစိုးရဖွဲ့ရင်းဝန်းနေပြီးတော့မှအဲ့ရံပုံငွေထူထောင်ထားပြီးတဲ့အကြောင်းနဲ့မြမစီပေါ်အိမ်ပါကငွေစင်းအကောင့်နံပါတ်လေးအမှတ်လေးကိုပေးပါရယ်။အဲ့လကုံကျွန်တော်စပြီးတော့မှကိုလှူဒန်းလို့တဲ့25ခန့်တော့အဲ့ဒီငွေစင်းကိုပေးပေးမှာဖြစ်ပါလေ
။ဟုတ်ကဲ့အဲ့ဒါဝင်းကြီးတို့ကမဖြစ်နေလှူကြမှာလားဒါမှမဟုတ်စေနာအလျောက်လှူမှာလားမသိဘူးဒီ25ရာခိုင်နှုန်းအစီအစဉ်
အဲဒါတော့မဖြစ်မနေဘောပဲတမရာကြီးရဲ့ဆန္ဒကိုငါသူကသူကသူလုံးမဲ့ဆန္ဒကိုရှင်းပြတဲ့အခါမှာကျွန်တော်အားလုံးကလည်းဒါကျွန်တော်ဗမာမျိုးတွေထုံးစံရတော့ဗျာကို့မှာကရှိလို့ရှင်တရားနေတော့မှာဒါတုံးဖို့တဘုံလှူတုံးဖို့တဘုံစုဆိုတဲ့ဟာမျိုးလေးရှိတာ哦အဲ့တော့ကျွန်တော်လည်းဒါကောင်းတဲ့ယူရချက်ပဲကျွန်တော်လည်းဒီလာစာတိုးယူလာတဲ့အချိန်မှာဒီတိုးလာတဲ့ငွေတွေကဒီ25ရာခိုင်နှုန်းကျွန်တော်လည်းထည့်ပါမယ်ဆိုတော့အားလုံးကသာသာပြီးတော့ဆောင်ရွက်တဲ့လုပ်ပ
ါအခုလိုလှူဒန်းတာဟာအချိန်ကာလဘလောက်ကြာမလဲနောက်ပြီး2015ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတာမျိုးဖြစ်နိုင်သလားဆိုတဲ့မေးခွန်းကတော့ဦးရဲထွတ်ကအခုလိုပြောပါတယ
်ကျွန်တော်တို့တာဝန်ထမ်းဆောင်နေဒီလစာကိုခန်းစားနေသေးကြလားပေါ့ကျွန်တော်တို့တော့နိုင်ငံလှူဒန်းတော့မှာပေါ့ရွေးကောက်ပွဲပြီးရင်တော့သူအစိုးရဖွဲ့အစ်စ်တွေပေါ်လာပဲခါကြတော့လေအဲ့ဒါဒီအစိုးရဖွဲ့မှာတာဝန်ယူမဲ့ဝန်ကြီးတွေကသူ့အတူဆက်ပြီးတော့ဆုံးဖြတ်ကြအောင်ကျွန်တော်တို့ကတော့ကျေကျွန်တော်တို့တာဝန်ရှိနေတဲ့အချိန်မှာကျွန်တော်တို့လှူမယ်။အဲဒါပြီးတော့ဒီတာဝန်တွေမထမ်းဆောင်တော့ဆိုလည်းဘာပြောကျွန်တော်မြန်မာလူမျိုးတွေရဲ့ထုံးစံနိုင်ကိုနိုင်တဲ့လောက်တော့ဒီလိုလူမျိုးလုံငန်းတွေကျွန်တော်လှုပ်တော့မှာပဲ
။အရင်ကသမရလစာကျက်15သိန်းကနေလွတ်တော်ရဲ့အဆုံးဖြတ်ချက်အရအခုဆိုရင်သမရလစာဟာကျက်သိန်း50ဝင်ကြီးအဆင့်သိန်း30နဲ့ဒုဝင်ကြီးလစာကတော့သိန်း20ရှိနေပါတယ်။ဒါကြောင့်အခုလိုအစိုးရအဖွဲ့ဝင်တွေအားလုံးကလစာ25ရာခိုင်နှုန်းလှူမယ်ဆိုရင်တလကို3600လောက်ရဖို့ရှိပြီးတော့တနှစ်ကိုကျပ်သိန်းပေါင်း8200လောက်ရဖို့ရှိပါတယ်။ဒါပေမဲ့လို့နိုင်ငံရဲ့စီးပွားရေးအမြင်အရကြည့်မယ်ဆိုလို့ရှိရင်စီးရွေတွင်တိတ်ကိုနှဆိုင်နေတဲ့တိုင်းပြည်အတွက်ဒီလိုစီးရဲတိုက်ဖြတ်မှုအစီအစဉ်ဟာထိရောက်မှုမရှိနိုင်ဘူးလို့မြန်မာ Freedom သတင်းစာ Editor ချုပ်ဦးတီဟာစောကမြင်ပါတယ
်။ဒီကောက်ပေါ်နေသူဆိုင်လို့ပြောလို့ရတယ်မဆိုင်လို့ပြောလို့ရပါတယ်။ဒါပေမဲ့ဒီ variety ရှိတာကြည့်ရဆိုလို့ရှိရင်တော့တကယ်အပေါ်ပတီ issue ကကျွန်တော်ရှိမှာဟို property line out ကိုရောက်နေမှာ26000ကျော်ရှိတယ်ဆိုတော့လူကြီးရဲ့၄ဘုံ၃ဘုံတော့ဆိုတော့ဒီ14500လောက်ကပေါ့နော်ဟို property line out မှာရှိနေတယ်အဲ့ property line out မှာရှိတဲ့ဒီလောက်ဖြစ်တဲ့များတဲ့ဇာတ်ကြီးဆိုဆိုတော့စက်ဆံမောင်းနေရှိနေဆိုလို့ရှိရင်တော့ဒါ simple cut number တဲ့အဲ့ဒါဖြစ်မှာပေါ့နော်ဒါပေမဲ့ဟိုတကယ်ဖြစ်နေတာတော့ကျွန်တော်မြင်တာတော့ဒီ CY policy ရောဒီ property issue နဲ့ပတ်သက်ဟို policy တွေပြင်တာတွေကအခုတိအောင်လို့ထင်တယ်ဒီလိုမျိုးတူကတော့သူတို့စေနာပေါ်ပြရတော့ရောက်တယ်ဒါပေမဲ့အဲ့လိုအမောင်းနေတော့ထိရောက်တဲ့တပ်ပံပုံမှုထိရောက်တဲ့ဟိုစေနာတော်မှုတစ်ဖက်ရင်းမှာထိရောက်တဲ့ပံပုံမှုဖြစ်နေလို့မထင်ဘူး
တိုင်းပြည်ရဲ့အခွန်ငွေတွေကိုစနစ်တကျကောက်ခံပြီးတော့စည်းရဲမှုတိုက်ဖျက်ရေးမူဝါဒတွေကိုလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့ကပိုပြီးအရေးကြီးတယ်လို့ဦးတီဟာစောကပြောသွားပါတယ်ရှင
်မန်အင်ဂျင်နိုင်ပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကတင်ဆက်နေတဲ့ရုံမြင့်တန်ကြားနဲ့ရေဒီယိုစီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်။သတင်းနဲ့သတင်းဆောင်မတွေကိုလည်းမြန်မာလိုဖတ်ရှုနိုင်ပါတယ်ရှင်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
VOA မြန်မာပိုင်းအသံ